မေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာသမ္မတဘရက်အိုဘားမားနဲ့အင်ဂျီရောမာဘိုရူဟူနေကတီးတန့်တွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံပြီးတဲ့နောက်သမ္မတအိုဘားမားကထုတ်ပြန်တဲ့ကြေညာချက်မှာဒေါက်အောင်ဆန်းစုကြည်အနေနဲ့14နှစ်တာနေအကျေကျုပ်ကြခံနေထိုင်ပြီးတော့အနစ်နာခံကြိုးပမ်းခဲ့မှုအပေါ်လေးစားခံယူတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ပါဝင်ဆောင်ရွက်မှုသမ္မတဦးသိန်းစိန်နဲ့အတူလက်တွဲပြီးတော့လှုပ်ဆောင်နေမှုတွေအပေါ်ကိုလည်းအမေရိကန်ပြည်ထောင်စုကကြိုးစိုးထောက်ခံတဲ့အကြောင်းသမ္မတဦးဘမားကပြောပါတယ်။အဲ့ဒီလိုဒေါက်အောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေချိန်မှာသူမနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကြိုးပမ်းခဲ့သူတွေကိုဂုဏ်ပြုတွေ့ဆုံမှုအတွက်ဆက်လက်လှုပ်ဆောင်နေပါတယ်။ဝါရှင်တန်ဒီစီမှာကျင်းပမဲ့မြန်မာဒီမိုကရေစီရေးကြိုးပမ်းသူ၅ဦးကိုချီးမြှင့်တဲ့အခမ်းအနားကိုနိုဘယ်ငြိမ်းချမ်းရေးဆုဆုရှင်ဒေါက်အောင်ဆန်းစုကြည်တက်ရောက်ဖို့ရှိနေပါတယ်။2012ခုနှစ်အတွက်ဒီမိုကရေစီရန်ပုံငွေအဖွဲ့ NED ကချီးမြှင့်တဲ့ဒီမိုကရေစီဆုချီးမြှင့်တဲ့အခမ်းအနားကိုတက်ရောက်ပြီးတော့ဆုလက်ခံယူမှာဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ကအမေရိကန်ကွန်ဂရက်လွှတ်တော်ကနေဂုဏ်ပြုချီးမြှင့်တဲ့အမြင့်ဆုံးဖြစ်တဲ့ဂုဏ်ပြုရွှေတံဆိပ်ဆုကိုလည်းဘော်ရူးနေကတက်ရောက်လက်ခံယူခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေလည်းတက်ရောက်ခဲ့ပါတယ်။ဒီလိုဒေါက်အောင်ဆန်းစုကြည်ကွန်ဂရက်လွှတ်တော်ရွှေတံဆိပ်ဆုတက်ရောက်ယူတဲ့သတင်းကိုထူးထူးခြားခြားမြန်မာရုပ်သံကမကြသေးခင်ည၈နာရီသတင်းမှာထုတ်လွှင့်ခဲ့တဲ့အကြောင်းသိရပါတယ်ခင်ဗျာ။